မြန်မာနိုင်ငံကဆိုးဝါးပြင်းထန်လာနေတဲ့အခြေအနေတွေကိုကုလသမဂ္ဂလူခွင့်ကောင်စီအနေနဲ့မဖြစ်မနေတုံ့ပြန်ရေးယူရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SANCM ကမလ15ရက်နေ့ကကြေညာရေးထုတ်တောင်းဆိုလိုက်ပါတယ်စစ်တပ်ပေါ်တာဝန်ခံစေမှုအပါအဝင် Federal Democracy နိုင်ငံတော်ထူထောင်ရေးမြန်မာလူထုရဲ့ကြိုးပမ်းအားထုတ်မှုတွေကိုတိတိယယောက်ကူညီဖို့လိုနေကြောင်းလည်းထုတ်ပြန်ချက်မှာပါရှိပါတယ်။လက်ရှိဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့55ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးတွေအပြီးမှာကောင်စီအနေနဲ့မြန်မာရေးဆုံးဖြတ်ချက်ချဖို့ရှိနေချိန်မှာပဲ SCCM ကအခုလိုတိုက်တွန်းနေတာပါ။အာလာဒိတ်စစ်ကောင်စီဘက်ကတော့ SCCM အပါအဝင်နိုင်ငံတကာကထောက်ပြတဲ့လူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေကိုထက်ကားပြောဆိုမှုအဖြစ်အမြဲတုံ့ပြန်လေးရှိသလိုနိုင်ငံရေးရည်ရွယ်ချက်နဲ့ဆက်ဆွဲမှုတွေဖြစ်ပြန်လည်ပြစ်တင်လေးရှိပါတယ် SACM ကတော့လက်ရှိအချိန်ထိကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့အချိုးကျလိုက်လျောညီထွေရှိတဲ့အရေးယူမှုတွေပြက်ကွက်နေစေပဲလို့လာမယ့်ဆုံးဖြတ်ချက်ထဲမှာမြန်မာလူအခွင့်အရေးကိုပုံမိုထိတိယောက်နဲ့ကာကွယ်စောင့်ရှောက်ပေးဖို့တောင်းဆိုနေတာပါဒါပြင်ဆက်နသိမ့်မှုကိုစတင်နေကြတဲ့အစုအဖွဲ့တွေကိုပို့ပြီးအသိအမှတ်ပြုထိတွေ့ဆက်ဆံမှုနဲ့နိုင်ငံတကာကိုတိုက်တွန်းထားသလိုကုလသမဂ္ဂလူမျိုးရေးကောင်စီမှလည်းမဖြစ်မနေလိုက်နာရမယ့်လက်နက်နဲ့လောင်စာဆီပိတ်ဆို့ရေးရမှုချမှတ်ဖို့နဲ့မြန်မာနိုင်ငံအခြေအနေတစ်ခုလုံးကိုနိုင်ငံတကာရာဇဝတ်တရားရုံးကိုတင်စစ်ဆေးတရားစွဲဖို့တောင်းဆိုနိုင်ရေးအပါအဝင် SACM ကအကြံပြုချက်တွေကိုထုတ်ပြန်လာလည်းဖြစ်ပါတယ်ခင်ဗျာ